ကချင်ပြည်နယ်မှာမြန်မာစစ်တပ်ကထိုးစစ်တွေရက်ပုတ်အတွက်အမေရိကန်ပြည်တော်စုရောက်ကချင်တိုင်းဒါတွေစုဝေးပြီးဝါရှင်တန်ဒီစီကမြန်မာတန်ရုံးရှိမှာမနေ့ကဆန္ဒပြခဲ့ကြပါတယ်။စစ်ဘေးဒုက္ခသည်တွေကိုထောက်ပံ့ကူညီတွေစစ်တပ်ကနေပြီးတော့ဖျက်တမ်းမှုတွေမလုပ်ဖို့တောင်းဆိုကြောင်းဆန္ဒပြပွဲကိုဥဆောင်စီစဉ်တဲ့အမေရိကန်ခြေဆိုင်ကချင်မဟာမိတ်ဖွဲ့ဥက္ကဋ္ဌဂမ်ဆန်းကဗီဗီဝေကိုပြောပါတယ်
။ကချင်ပြည်မှာခုထိုးစစ်အကြီးကျယ်ဆင်နေတာကိုကျွန်တော်ကကွက်တာပါ။ဆန္ဒပြတာပါ။မြန်မာတန်ရုံးရှိမှာကျွန်တော်ဆန္ဒပြနေရပါတဲ့ချက်ကတော့ငင်းချင်ရပါလားပြီးကျင်းငင်းချင်ရင်တော့ဖက်တဲ့ပြီးတောင်းစုစုပြီးကျွန်တော်ချုပ်ပတ်နေဟာဒီပေါ်ဆောင်ဖို့အတွက်ပေါ့နော်နောက်တစ်ခုကတော့စစ်ဘေးဆောင်တွေကိုအကူအညီထောက်ပံ့မှုတွေကိုစစ်တပ်ကနေပြီးတော့ပြတ်တောက်တာတွေမလုပ်သင့်တဲ့အကြောင်းကျွန်တော်ဆန္ဒပြတာပါ
အမေရိကန်ပြည်ထောင်စုပြည်내ဘုံဆောင်မှာနေထိုင်တဲ့ကချင်တိုင်းဒေသတွေလည်းဝါရှင်တန်ဒီစီကိုလာရောက်ပြီးဆန္ဒပြပွဲမှာပါဝင်ခဲ့ကြတာပါအခုလိုမြန်မာပြည်မှာစစ်ပွဲတွေရပ်ဆဲဖို့အတွက်ဆန္ဒပြပွဲကိုဒီစီမြန်မာတန်ရုံးဘက်ကတစုံတရာတုံ့ပြန်အကြောင်းပြန်ခြင်းမရှိဘူးလို့ကမ်ဆန်းကပြောပါတယ်ကျက်တပရီနေမြကြီးနားမှာတောင်းနေချီတဲ့ဒေသခံတွေကထိုးစစ်တွေမဆင်ဖို့အတွက်စုဝေးဆန္ဒပြတောင်းဆိုခဲ့ကြပြီးမြတောက်ကြာနေမှာကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ဌာနချုပ်လိုင်စန်အနီးကရှေ့တန်းစခန်းတစ်ခုကိုမြန်မာစစ်တပ်ဘက်ကဂျက်တိုက်လျင်နဲ့တိုက်ခိုက်ပြီးမြေပြင်တပ်ဖွဲ့တွေကလည်းထိုးစစ်ဆင်နေတာကြောင့်နှစ်ဖက်တိုက်ပွဲတွေပိုးပြီးပြင်းထန်လာတာဖြစ်ပါတယ်။ကချင်ပြည်နယ်မှာလည်းမကပဲရှမ်းပြည်နယ်မှာပါတိုက်ပွဲတွေဖြစ်ပွားနေပြီးပြီးခဲ့တဲ့တနင်္လာနေ့ကမြောက်ပိုင်းမုံကိုမြို့နယ်ကျေးရွာတစ်ခုမှာမြန်မာစစ်တပ်ရဲ့လက်နက်ကြီးတန်းကြောင့်နှစ်နှစ်အရွယ်မိန်းကလေးတူတည်ဆုံးခဲ့ရပြီးနောက်ကလေးငယ်တူလည်းပြင်းပြင်းထန်ထန်ဒဏ်ရာရခဲ့ပါတယ်။ဒီရက်ပိုင်းတွေအတွင်းမှာတော့ကချင်၊ကရင်နဲ့ရှမ်းပြည်နယ်တွေအတွင်းမှာဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်တင်းရှောင်ထွက်ပြေးနေကြတဲ့ပြည်သူကထောင်နဲ့ချီးပြီးရှိနေတာပါ။